မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေပေါ်မှာမြန်မာစစ်တပ်ကအကြမ်းဖက်ကင်တွယ်နှိမ်နှင်းနေတဲ့ဆိုတဲ့လက်တလောထွက်ပေါ်နေတဲ့သတင်းနဲ့ပတ်သက်လို့လုံလောက်တဲ့တသက်အထောက်အထားမရှိဘူးလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကဂျပန်နိုင်ငံတိုကျိုမြို့သတင်းတောက်များအသင်းမှဒီကနေ့ပြောလိုက်ပါတယ်။ရခိုင်ရင်းနဲ့ပတ်သက်လို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကစိုးရိမ်မှုတွေပေါ်ထွက်နေချိန်မှာအခုလိုပြောလိုက်တာဖြစ်ပါတယ်။ကိုညံဝဲအောင်ကဆက်လက်တင်ပြပါမယ်ရှင်
။နိုဝင်ဘာ၁ရက်နေ့ကဂျပန်နိုင်ငံချစ်ဂျီခီးကိုစတင်ခဲ့တဲ့ဒေါက်အောင်ဆန်းစုကြည်ဟာနိုဝင်ဘာ၄ရက်တောက်ကြနေ့ညနေပိုင်းမှာတော့တိုကျိုမြို့ချီယိုရာကုမှာရှိတဲ့ဂျပန်သတင်းတောက်များအသင်းမှသတင်းစာရှင်းလင်းပွဲပြုလုပ်ပြီးရခိုင်ဒေသအရေးကိုရှင်းလင်းပြောဆိုသွားတာပါ။ပြီးခဲ့တဲ့အော်တိုဘာလာတဲဖြစ်ခဲ့တဲ့ရခိုင်အကြမ်းဖက်တိုက်ခိုက်ခံရမှုနောက်ပိုင်းလူညုံရေးတပ်ဖွဲ့ဝင်တွေကဒေသခံမွတ်စလင်တွေပေါ်အကြမ်းဖက်နှိမ်နင်းနေတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့လုံလောက်တဲ့အထောက်အထားမရှိဘူးလို့ဒေါအောင်ဆန်းစုကြည်ကသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်
We have not accused any particular organization or group of engaging in any particular kind of activity because we do not yet have enough evidence.
ကျမတို့အနေနဲ့ဘယ်သူ့ကိုမှအပြစ်မတင်မိဖို့တိတ်ကိုဂရုတစိုက်လုပ်နေရပါတယ်။အထူးသဖြင့်ဘယ်ကိစ္စအတွက်ဘယ်သူ့မှတာဝန်ရှိတယ်ဆိုတာကိုခိုင်မာပြည့်စုံတဲ့အထောက်အထားမတွေ့မချင်းသတိထားနေရတာပါ။နောက်သိကြတဲ့အတိုင်းပါပဲ။မနေ့ကပဲရှေ့တန်းကရဲစခန်းတစ်ခုကိုတိုက်ခိုက်ခံရလို့ရဲတပ်ဖွဲ့ဝင်တဦးသေဆုံးခဲ့ရပါတယ်။အော်တိုဘာလ9ရက်နေ့တိုက်ခိုက်မှုတွေစကြတဲ့ကမွတ်စလင်တွေသေဆုံးတာတွေလည်းရှိပါတယ်။
တရားဥပဒေနဲ့အညီတပ်တွေအထောက်အထားတွေတရားစုံစမ်းစစ်ဆေးပြီးတာနဲ့အာဏာပိုင်တွေဘက်ကအရေးယူဆောင်ရွက်သွားမှာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကသတင်းနောက်တွေကိုပြောကြားခဲ့ပါတယ
် And we have not tried to hide any of this all the facts are available on our information services
ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့ဘာမှဖုံးကွယ်ဖို့မကြိုးစားပါဘူးကျမတို့ပြန်ကြားရေးဌာနမှာအချက်အလက်တွေအားလုံးရှိပါတယ်ဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့ဇင်းမြစ်ကိုချေချေမြင့်မြင့်သိရအောင်ကျမတို့စူးစမ်းနေပါတယ်ဒါပေမဲ့ဘသူတွေအပြစ်ရှိတယ်လို့တက်တယ်မပြနိုင်ခင်မှာတော့အားလုံးဟာအပြစ်မဲ့တဲ့သူတွေလို့သဘောထားပြီးတရားဥပဒေအတိုင်းလိုက်နာဆောင်ရွက်သွားမှာဖြစ်ပါတယ်
။ဒေသခံမွတ်စလင်တွေပေါ်တပ်ဖြတ်တာ၊မရင်းကျင်တာ၊နေအိမ်တွေမီးရှို့တာတွေကိုမြန်မာစစ်တပ်ဘက်ကကျူးလွန်ခဲ့တယ်ဆိုပြီးလက်တလောထွက်ပေါ်နေတဲ့သတင်းတွေကြောင့်ညဉ့်ညံ့ရီနိုဘယ်ဆုရှင်ဒေါအောင်ဆန်းစုကြည်ဟာနိုင်ငံတကာရဲ့ PR တွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။2008ဖွဲ့စည်းပုံဥပဒေအရမြန်မာစစ်တပ်စီမှာအာဏာတစုံတရာရှိနေတာကြောင့်အခုဖြစ်ရတဲ့အတွက်မြန်မာအစိုးရကဒီပြဿနာကိုဘယ်လိုကင်တွယ်ဖြေရှင်းမလဲဆိုတဲ့အပေါ်မေးခွန်းထုတ်နေကြတာပါ။ရခိုင်ရေးပြဿနာပေါ်ဂျပန်အစိုးရရဲ့အမြင်နဲ့ပတ်သက်လို့ဂျပန်သတင်းစာဆရာဦးရွှေဘောက်ကဟီဆာအိုတာနာဘက်ကအခုလိုရှင်းပြပါတယ်
။ဂျပန်အစိုးရအနေနဲ့တော့ဒါကောအဓိကအဖြစ်တော့လူအခွင့်အရေးကိစ္စအနေနဲ့ရှုမိပုံသတ်နေပါလေ။ပြီးတော့ရခိုင်ပြည်နယ်မြောက်ဘက်ပိုင်းမောင်းတော်ဘူတီတောင်မှာဒီလိုတောက်ပူတော့ပါတော့ဖြစ်ခဲ့တယ်ဆိုတာကိုလည်းဂျပန်ဆိုရတည်ထားပါလေဒါပေမဲ့ဒီလူမျိုးရေးကိစ္စနဲ့ပတ်သက်ရင်တော့ဒါမှမဟုတ်ဘာသာရေးနဲ့ဆိုင်တဲ့ကိစ္စနဲ့ပတ်သက်ရင်တော့ဒါကာကန်စီမြန်မာအစိုးရကသာဖြေရှင်းရမယ်ကိစ္စဖြစ်တယ်ဒါပေမဲ့ဥပမာဒီတင်းလျှောက်ရေးစခန်းကိုရောက်တဲ့လူတွေရေးအစားအစာမရုံတော့တဲ့လူတွေရေးစေဝါပစ္စည်းမရှိမရတဲ့လူတွေရေးအဲဒီတော့လူသားစာနာတောက်ထားတဲ့ရှုထောင်းကလည်းဂျပန်အစိုးရနဲ့ကုညီတောက်ပါပဲပေါ့အတိရှိတယ်လို့ဂျပန်အစိုးရကပြောနေပါလေခင်ဗ
ျဒေါန်ဆန်းစုကြည်ဟာဒီကနေ့မနေ့ပိုင်းမှာဂျပန်ဧကရာဇ်အာခီဟီတိုနဲ့မီဘီယာတို့ကိုတိုကျိုဂျပန်နန်းတော်မှာတွားရောက်တွေ့ဆုံခဲ့ပါတယ်တကယ်တော့ဒီကနေ့ဟာဂျပန်ဧကရာဇ်ရဲ့ဦးလေးတော်အင်ရှင်မင်းသားမီကာဆာရဲ့ဇာပနအခမ်းအနားကျင်းပတဲ့နေ့ဖြစ်ပြီးဒီလိုအခြေအနေတွေကြားမှာဒေါန်ဆန်းစုကြည်ကိုလက်ခံတွေ့ဆုံခဲ့တာပါဒီလိုတွေ့ဆုံခြင်းမှာဂျပန်ဧကရာဇ်ရဲ့ပြောဆိုမှုနဲ့ပတ်သက်လို့ဂျပန်သတင်းစာဆရာဦးရွှေဘာကအခုလိုပြောပြပါဗျ
။ဂျပန်ဘီဂျင်ကလောဆွနဲ့တွေ့တယ်ဆိုတာဖြူစားလေ။ပြီးတော့ဂျပန်ဘီဂျင်ကပြောတဲ့ဆိုရင်စင်တွင်းကီမာတဲ့ဂျပန်စစ်သားတွေကျန်တော့နိုင်ငံတွေကိုဝီရောက်ပြီးတော့အနောက်ရှေ့တဲတာအများကြီးရှိတယ်ကြားရပါတယ်တဲ့။အဲလာနဲ့ပတ်သက်ပြီးဒါတောင်မြန်မာတွေကဂျပန်စစ်သားတွေကိုကုညီတဲလာမျိုးတွေရှိတယ်ကြားရပါတယ်တဲ့အယံကိုဝန်တာပါတယ်တဲ့အဲ့လိုပဲဂျပန်ဘီဂျီကဒေါ်စုကိုပြောပြတယ်တဲ့
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ဂျပန်နိုင်ငံချစ်ကြည်ခီးစဉ်မနေ့ပြန်စနေနေ့မှာအဆုံးသတ်မှာဖြစ်ပြီးမြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာမှာဖြစ်ပါတယ်ခင်ဗျာ